Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်ဧပြီလ24ရက်တောက်ကြနေ့ညနေပဲ VOA တန်လွင်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ 9m 16နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညနေခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။ဥရောပကိုရွှေ့ပြောင်းဝင်ရောက်လာမယ်သူတွေကိုဥရောပသမဂ္ဂကနဲ့အကူအညီပေးမယ်ဆိုတာကိုကုလသမဂ္ဂကကြိုးဆိုလိုက်ပါတယ်။အာရှအာဖရိကနိုင်ငံတွေကြုံတွေ့နေရတဲ့စိန်ခေါင်းမှုအခက်အခဲတွေကိုကျော်လွှားနိုင်မှုအတွက်ဘန်တောင်းစိတ်ဓာတ်ကိုဆက်ပြီးထားဖို့လိုအပ်ကြောင်းဒီကနေ့အာရှအာဖရိကထိပ်သီးညီလာခံ260ပြည့်ခန့်နှမှာမြန်မာသမ္မတကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှတ်ခွန်ညွှန်
။ကောင်းပါပြီရှင်။အခုညနေပိုင်းထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကိုကံဒေတာတွင်ကစီရေးအခြေအနေတခါပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UNFCCC ရဲ့ဥက္ကဋ္ဌကိုအမေရိကန်ပြည်ထောင်စုကစီးပွားရေးတန်ခတ်ပိတ်ဆို့မှုစီရင်ကနေပြီးတော့ပယ်ဖျက်ပေးလိုက်ပါတယ
်။ UNFCCC ရဲ့အဲ့တော့မြန်မာနိုင်ငံနဲ့ဆက်ဆံရတာအမေရိကန်ဆန့်ကျင်မှုတွေအလုပ်လုပ
် UNFCCI ရဲ့ဗဟိုလုပ်မှုဆောင်ဦးမြတ်တင်အောင်ရဲ့ပြောကြားချက်ပါတခါဒီနှစ်ပေါင်း30ကျော်အတွင်းကမ္ဘာ့ဘဏ်ကနေမြန်မာနိုင်ငံကိုပထမဆုံးချိန်အမေရိကန်ဒေါ်လာသန်းပေါင်း1600အတိုးမဲ့ထုတ်ချိမဲ့ဆိုတဲ့ကြေညာချက်စတဲ့သတင်းဆောင်ပါတွေကိုနှာစင်ကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်လွန်ခဲ့တဲ့နှစ်ပေါင်းတရာကအော်တိုမန်တူရကီတွေတပ်ဖြတ်တာခံခဲ့ရတဲ့အာမေးနီးယန်းတွေအတွက်အောက်မေ့ဘွယ်အခမ်းအနားကိုတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေကိုအာမေးနီးယန်းသမ္မတဆာဂျီဆာကေစျန်ကဂျေဇူးတန်စကားပြောကြားခဲ့ပါတယ်။ပထမကမ္ဘာစစ်ကြီးအတွင်းကအသက်ခံခဲ့ရသူတွေအတွက်တိစောက်ထားတဲ့အထိတ်မှတ်ဗိမ့်မှန်နေရာမှာကျင်းပတဲ့အခမ်းအနားကိုပြင်သစ်ရုရှားဆာဗီယာခေါင်းဆောင်တွေတက်ရောက်လာခဲ့ကြတာဖြစ်ပြီးဖြစ်ပျက်ခဲ့တာတွေကိုမေ့မဖြစ်ဘဲလူသားတန်ဖိုးကိုမြင့်တင်ဖို့လှုံ့ဆော်မှာဖြစ်ကြောင်းကတိပြုခဲ့ကြပါတယ်။အာမေးနီးယန်းအများပြားနေထိုင်တဲ့ပြင်သစ်နိုင်ငံကသမ္မတဖရန်ဆွာအော်လန်ကတူရကီဟာအာမေးနီးယန်းတွေကိုအဲ့ဒီကမ္ဘာစစ်တွင်းကသူတို့ရဲ့ရန်ဘက်ဖြစ်တဲ့ရုရှားရဲ့ဘက်တော်သားတွေလို့ယုံကြည်တာမို့တပ်ဖြတ်ခဲ့ကြတာဖြစ်ပြီးဒီဖြစ်ရပ်ကိုဘယ်တော့မှမေ့မှာမဟုတ်ကြောင်းပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီလိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုအတွက်မျှတမှုရအောင်ဘာနဲ့မှလုပ်ပေးလို့ရနိုင်မှာမဟုတ်ကြောင်းပြောကြားခဲ့ပါတယ်ရီရီဗန်မှာကျင်းပတဲ့ဒီခန္ဓာကိုတက်ရောက်လာသူကတိမ့်နဲ့ချီပြီးရှိနေတာပါအခုလိုအော်တိုမန်တူရကီတွေအာမေးနီးယန်းလူမျိုးတွေကိုအဲ့ဒီတုန်းကတပ်ဖြတ်ခဲ့တာဟာလူမျိုးတုံးတပ်ဖြတ်မှုတော့မဟုတ်ဘူးလို့တူရကီကညှင်းဆိုပါတယ်အာမေးနီးယန်းတွေဟာရုရှားရဲ့အကူအညီကိုယူပြီးပြည်ရင်းဆက်ဆင်နွှဲချိန်မှာအခုလိုတည်ဆုံးခဲ့ရတာလို့ပြောတယ်လို့တည်ဆုံးခဲ့ရသူကလည်းတသန်းခွဲလောက်မရှိပါဘူးလို့ပြောပါတယ်
ဥရောပကိုရွှေ့ပြောင်းဝင်လာသူတွေနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂရဲ့ကင်တွယ်ဖြည့်ရှင်းမှုပေါ်ဝေဖန်ခဲ့ကြပြီးတဲ့နောက်မြေရေပင်လယ်ကိုဖြတ်ပြီးရွှေ့ပြောင်းဝင်လာသူတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာတုံးဆွဲမဲ့ရန်ပုံငွေ3,000,000,000လှုပ်ဆောင်သွားမဲ့လို့ရပေါ်ကုလသမဂ္ဂဒုက္ခသည်များယုံ UNHCR ကကြိုဆိုလိုက်ပါတယ်ပင်လယ်ပြင်တွင်ဒုက္ခသည်တွေတည်ဆုံနေရတဲ့ကိစ္စကိုအကာအကွယ်ပေးသွားဖို့နဲ့ကယ်တင်နိုင်ခဲ့တဲ့ဒုက္ခသည်တွေကိုတရားဝင်အသိမှတ်ပြုအကာအကွယ်ပေးသွားဖို့ကိုလည်း UNHCR ကဒီကနေ့တိုက်တွန်းလိုက်ပါတယ် EU ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဂျာမန်ဝန်ကြီးချုပ်ကလည်း Belgian နိုင်ငံ Brussels မြို့မှာကြာသပတေးနေ့ကလုပ်တဲ့အရေးပေါ်အစည်းအဝေးအပြီးပြောဆိုသွားခဲ့ပါတယ
် Im Zentrum der Diskussion stand aber die Rettung von MenschenlebenDas war das was
ကျမတို့အဓိကလှုပ်ဆောင်သွားဖို့ကတော့ပင်လယ်ပြင်တဲ့ဒုက္ခရောက်နေသူတွေရဲ့အသက်ကိုကယ်ဆယ်သွားဖို့ပါဒီအတွက်မဟာဗျူဟာချပြီးလှုပ်ဆောင်သွားဖို့ဖြစ်ပါတယ်ရှေ့လျှောက်ဝမ်းနည်းကြေကွဲပွေရာထပ်မကြုံရအောင်ဟန်တားနိုင်ဖို့အရေးကြီးတယ်လို့ဂျမန်ဝန်ကြီးချုပ်အန်ဂျလာမာကေးကပြောသွားတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းလေပြာကန်ယူလမ်းမှာဆက်လီတိတ်မောက်ပြီးရွှေပြောင်းဝင်လာသူ900လောက်သေဆုံးသွားပြီးတဲ့နောက်သူတို့အတွက်ဇာဗနာအခမ်းအနားတရအီတလီနိုင်ငံမှာကျင်းပခဲ့ပြီးတစ်ချိန်တည်းမှာလည်းပင်လယ်ပြင်ထဲမှာနောက်ထပ်ရွှေပြောင်းဝင်လာသူတွေကိုအီတလီနိုင်ငံကကယ်ဆယ်မှုတွေလုပ်ခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂရဲ့အခုလိုကတိပေးလှုပ်ဆောင်မှုတွေရှိလာခဲ့တာပါဗြိတိန်ဂျာမနီဘယ်လ်ဂျီယံနဲ့အိုင်ယာလန်နိုင်ငံတွေကလည်းရွှေပြောင်းဝင်လာသူတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွက်သင်းမောတွေပေးသွားမယ်အကြောင်းကြားသာပရင်းနေမှာပြောဆိုခဲ့ပါတယ်
စစ်ပွဲတွေဖြစ်ပေါ်နေတဲ့ယေမန်နိုင်ငံကဟူသီတပုံတွေအတွက်လက်နက်တွေတင်ဆောင်လာဟန်ရှိတဲ့အီရန်ကုန်သင်းမော်တွေဟာယေမန်နိုင်ငံရှိကနေဝေးရစီပြန်လည်ခုံမောင်းနေတယ်လို့အမေရိကန်စစ်ဖက်အရာရှိဂျီဒူကပြောပါတယ်။အီရန်ဟာရေကြောင်းသွားလာမှုတွေကိုချုပ်ဖောက်ပြီးဟူသီတပုံတွေလက်ထက်လက်နက်တွေကူညီပေးနိုင်အောင်ကြိုးစားနေတယ်လို့ယေမန်နိုင်ငံရဲ့ဌာနဆက်ဆွဲပြောဆိုပြီးတဲ့နောက်မှာအီရန်တင်မော်တွေပြန်လည်ဆုတ်ခွာနေတာတွေ့ရပါတယ်။ယေမန်နိုင်ငံကရှီယာဟူသီတွေကိုအီရန်ကလက်နက်တွေထောက်ပံ့တဲ့အထောက်အထားတွေတွေ့ရတယ်လို့အမေရိကန်သမ္မတအင်ဗျူအရာရှိတွေကလည်းပြောပါတယ်။အမေရိကန်ကာကွယ်ရေးဌာနကတော့ပင်လယ်ကွေ့ရေချောင်းလမ်းဆက်လက်ပွင့်နေစေဖို့အတွက်ယေမန်ရေပိုင်းနဲ့တဲကိုစစ်တင်မော်တွေချထားပါတယ်။အမေရိကန်စစ်တင်မော်တွေဟာအီရန်တင်မော်တွေကိုဂျာပြတ်ဟန်တားဖို့မဟုတ်ဘူးလို့လည်းအမေရိကန်စစ်ဘက်အရာရှိတွေကပြောပါတယ်။
ရုရှားရဲ့လက်နက်ကြီးတွေကိုယူကရိန်းနယ်စပ်မှာလာရောက်ချထားတာဟာအခုဆိုရင်အတော်အခိုင်အမာဖြစ်နေပြီလို့ NATO အဖွဲ့အကြီးအကဲယန်စတိုတန်ဘတ်ကဒီကနေ့ပြောကြားလိုက်ပါတယ်။အဲ့ဒီထဲမှာလက်နက်ကြီးတစ်ထောင်ကျော်ပါဝင်တယ်လို့အဆင့်မြင့်နည်းပညာသုံးလက်နက်တွေတင်ကားနဲ့အမြောက်တွေလည်းပါဝင်ပါတယ်။ရုရှားနိုင်ငံဟာယူကရိန်းအရှေ့ဘက်ခြမ်းကခွဲထွက်ရေးတပုန်းတွေကိုစစ်လက်နက်ထောက်ပံ့နေတယ်လို့အဆင့်မြင့်တင်နန်းတွေပေးနေတယ်လို့စတိုတန်ဘတ်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဆွဆဲပြောကြားလိုက်ပါတယ်။နေရိုးအဖွဲ့ရဲ့စုစည်းပြောကြားချက်ကိုရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုဂူကညင်းဆိုလိုက်တယ်လို့အမေရိကန်စစ်တပ်ကလည်းရုရှားနဲ့ဇက်နားမှာယူကရိန်းလုံခြုံရေးတပ်ဖွဲ့တွေကိုမျိုးပြတိုက်ပွဲတွေအတွက်လေ့ကျင့်သင်ကြားပေးနေတယ်လို့ပြန်လည်စုစည်းလိုက်ပါတယ်။ရှိုဂူရဲ့စုစည်းချက်ကိုအမေရိကန်နိုင်ငံရေးဝန်ကြီးဌာနကပယ်ချလိုက်ပြီးအမေရိကန်ရဲ့စီးရေးလေ့ကျင့်မှုတွေဟာယူကရိန်းအနောက်ဖက်ခြမ်းပိုလန်နဲ့ဇက်နားမှာသာလုပ်နေတာဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။
ဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အာရှအာဖရိကနိုင်ငံတွေကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုကျော်လွှမ်းနိုင်ဖို့အတွက်ဗန်ဒန်စိတ်သက်ဆက်ပြီးထားရှိဖို့လိုအပ်ကြောင်းမြန်မာသမ္မတဦးသိန်းစင်ကဒီကနေ့တောက်ကြနေမှာပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစုဝေးရောက်ရှိနေကြတဲ့အာရှအာဖရိကနိုင်ငံ100လောက်ကခေါင်းဆောင်တွေရဲ့နဲ့ကိုယ်စားလှယ်တွေဟာဗန်ဒန်အခြေခံမှုဆက်ချက်ချမှတ်နိုင်ခဲ့တဲ့အာရှအာဖရိကထိပ်သီးညီလာခံ260ပြည့်အခမ်းအနားကိုတက်ရောက်ခဲ့ကြတာဖြစ်ပြီးဒီအခမ်းအနားမှာအာရှတိုက်နိုင်ငံများကိုစား1955ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ဗန်တောင်ညီလာခံကနဦးနိုင်ငံထဲမှာပါဝင်တဲ့မြန်မာနိုင်ငံကသမ္မတဦးသိန်းစိန်ကမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။အခုကြုံတွေ့နေရတဲ့စိန်ခေါ်မှုတွေဟာအရင်နှစ်ပေါင်း60ကတည်းကပိုမိုရှုပ်ထွေးတာမို့ဆင်းရဲနဲ့မှုလျှော့ချရေးစီးပွားရေးတိုးတက်ဖွံ့ဖြိုးရေးတဘာဝဝန်းကျင်ဆိုင်ရာနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပြဿနာတွေကိုစုပေါင်းပြီးဖြေရှင်းဖို့လိုအပ်ကြောင်းပြောကြားခဲ့တယ်လို့ဆင်ဝါသတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်အာရှအာဖရိကတိုက်ကြီးနှစ်တိုက်ကြားမှာစစ်မှုလက်မှုနဲ့ဗန်ဒန်ငွေကြေးအပြင်သတင်းနဲ့ဆက်သွယ်ရေးနည်းပညာစွန့်အင်စိုက်ပျိုးရေးရေအရင်းမြစ်နဲ့ငါးလုပ်ငန်းဆိုင်ရာတွေမှာလက်တွေ့ကြကြပူးပေါင်းဆောင်ရွက်ကြဖို့လည်းပြောကြားခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံကထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်သူဦးဝင်းအောင်ကိုအမေရိကန်အစိုးရရဲ့ပြစ်မှတ်ထားအရေးယူတန်းခတ်စင်းင်းကနေဖယ်ရှားပေးလိုက်ပြီလို့ဧပြီလ23ရက်ကြာသပတေးနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ဗန်နာယီဝန်ကြီးဌာနလက်အောက်မှာရှိတဲ့ပြည်ပကပိုင်ဆိုင်မှုဆိုင်ရာထိန်းချုပ်ရေးဌာန OFAC ကနေမြန်မာနိုင်ငံပေါ်အရေးယူတန်းခတ်ထားတဲ့ထက်ကမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းနှစ်ခုဖြစ်တဲ့ဒဂုံ International Limited ဒဂုံ Timber Limited တို့ကို SDN လို့ခေါ်တဲ့အထူးကန့်သက်ခံထားရတဲ့လူပုတ်ကိုဆင်းကနေဖယ်ဖျက်ပေးလိုက်တာဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံပေါ်ပိတ်ဆို့တံခါးမှုတွေဆက်လက်ချမှတ်ထားဆဲဖြစ်ပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေတိုင်းသားနဲ့ပြည်လဲမှုရအောင်ဖြည့်ရှင်းနေတဲ့လုပ်ရက်တွေပေါ်အရေးယူမှုဆိုင်ရာမူဝါဒမှာအပြောင်းလဲတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းမြန်မာအစိုးရကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်ဒီလိုတန်ခတ်ပိတ်ဆို့မှုဖယ်ရှားလိုက်တာဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးမှာအဆင်ပြေချိုးမွေ့နိုင်တဲ့အတွက် UNFCCI မြန်မာကုန်သွယ်စက်မှုလုပ်ငန်းရှင်များအသင်းကကြိုဆိုလိုက်ပါတယ်
။နေမီပိုင်းနဲ့ဆိုင်အငင်းပွားနေတဲ့တောင်ပြုတ်ပင်လယ်ပြင်ထဲမှာကင်းနေတဲ့ဗ ဖိလစ်ပိုင်စစ်လေယံကိုတည်ဥတင်းဘောရဲ့တုံ့ပြန်မှုဟာရန်လိုတဲ့အနေအထားမှာရှိနေတယ်လို့ဖိလစ်ပိုင်စစ်တပ်ပြောခွင့်ရကဒီကနေ့ပြောကြားလိုက်ပါတယ်။အငင်းပွားနေတဲ့ Spratlys ကျွန်းစုတွေကဖိလစ်ပိုင်တွေရဲ့နယ်မြေဖြစ်တဲ့ပါကာစာကျွန်းနားမှာရောက်နေတဲ့စစ်တပ်လေယံကိုတနင်္ဂနွေနေ့ကတည်ဥတင်းဘောကအားပြင်းတဲ့မီးတွေနဲ့ထိုးပြီးထွက်သွားဖို့ပါလှမ်းပြီးပြောခဲ့ပေမဲ့ထိတ်တိုက်ပြဿနာမဖြစ်အောင်ရှောင်တဲ့အနေနဲ့လေယံဘူးကဘာမှမလုပ်ဘဲရှောင်ပေးခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကဒုဗိုလ်မှူးကြီး Harold Cabunock ကပြောပါတယ်။ဖိလစ်ပိုင်အစိုးရကနေမြေပိုင်ဆိုင်မှုဆိုင်ရာပြဿနာအတွက်ငြိမ်းချမ်းစွာဖြေရှင်းမှုစူးစမ်းနေတာဖြစ်ပေမဲ့ဒီလအစောပိုင်းကလည်းဒီကျွန်းစုမြောက်ပိုင်းဒေသမှာငါးဖန်နေတဲ့ဖိလစ်ပိုင်ငါးဖန်သမားတွေကိုတရုတ်ကမ်းရိုးတန်းဆောင်တင်မောဘော်ကနေအားပြင်းမိသက်ပိုက်တွေနဲ့ထိုးပက်ခဲ့တဲ့အပြင်ဖိလစ်ပိုင်ရေတပ်အတွက်တပ်သားနဲ့ရိတ်ခါပို့သွားတဲ့လေကိုတရုတ်တင်မောတွေကတားဆီးမှုတွေပါဖြစ်ပွားခဲ့ပါတယ်။တန်ဆာတကျွေးဝတဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုတရုတ်ကသူ့ပိုင်ဆိုင်နေတယ်လို့ညင်ညာနေတာဖြစ်ပြီးဒီထက်မှာဖိလစ်ပိုင်ဗီယက်နမ်မလေးရှားဘရူနိုင်းနဲ့ထိုင်ဝမ်တို့ကလည်းသူတို့ပိုင်နဲ့တွေ့ဖြစ်ကြောင်းပြောပြီးအငင်းပွားနေကြတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံနာဆူကန်ဘာကန်ကျွန်းပေါ်ကလုံခြုံရေးအဆင့်မြင့်ဆုံးချလာတဲ့အကျဉ်းထောင်မှာမူရစ်စေဝါမှုနဲ့တည်ထန်စီမံခံရမဲ့အချိန်ကိုစောင့်နေတဲ့နိုင်ငံသားအကျဉ်းသားတွေကိုတက်ဆိုင်ရာတိုင်းပြည်တွေရဲ့တန်ရုံးကူစရတွေလာရောက်တွေ့ဆုံကြဖို့အင်ဒိုနီးရှားနိုင်ငံသားတွေကအကြောင်းကြားထားပါတယ်ခင်ဗျာ
Voice of America VOA တန်ရဲ့ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအတင်းကျုပ်ဥက္ကဋ္ဌကိုအမေရိကန်အစိုးရကအရေးယူဒဏ်ခတ်ပိတ်ဆို့မှုကနေဖယ်ရှားပေးလိုက်တာဟာဆိုရင်ကုန်သည်စက်မှုအတင်းကျုပ်အတွက်အကျိုးရှိတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ UMFCCI ကပြောပါတယ်။အမေရိကန်ကအရေးယူထားတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတချို့ကိုလည်းပိတ်ဆို့မှုစီးရင်ကနေဖယ်ရှားပေးဖို့ကိုလည်းမျှော်လင့်တဲ့အကြောင်း UMFCCI ရဲ့ဗဟုအလုပ်မှုဆောင်တဦးဖြစ်တဲ့ဦးမြတ်သိန်းအောင်ကပြောပါတယ်။ဦးမြတ်သိန်းအောင်ကိုမတ်သိန်းကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
မြန်မာထိပ်တန်စီးပွားရေးလုပ်ငန်းရှင်ကြီးတဦးလည်းဖြစ်ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ရဲ့ဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားတဲ့ဦးဝင်းအောင်ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဒဏ်ခတ်ပိတ်ဆို့ထားတာကနေကြာသပတေးနေ့မှာဖယ်ရှားပေးလိုက်ပြီးဖြစ်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနနိုင်ငံရဲ့ခြားပိုင်ဆိုင်မှုထိန်းချုပ်ရေးဌာန OFAC ရဲ့6နှစ်ကြာဒဏ်ခတ်ပိတ်ဆို့ခံထားရတဲ့ UMFCCI ဥက္ကဋ္ဌဦးဝင်းအောင်သူ့ရဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ဒဂုံ International Limited နဲ့ဒဂုံ Timber Limited တို့ကိုဒဏ်ခတ်ပိတ်ဆို့မှုဖယ်ရှားပေးလိုက်တာဖြစ်ပါတယ်။အမေရိကန်ဘက်ကအခုလိုဒဏ်ခတ်ပိတ်ဆို့မှုရုပ်သိမ်းလိုက်တာကြောင့်ဥဝင်းအောင်အတွက်သားမက UMFCCI အတွက်ပါနိုင်ငံတကာနဲ့စီးပွားရေးဆက်သွယ်လုပ်ကိုင်တာမှာပိုပြီးကောင်းမွန်သွားစေတယ်လို့ UMFCCI ရဲ့ဗဟိုအလုပ်အမှုဆောင်လည်းဖြစ်လှိုင်းသားရဆက်မှုဆောင်စီမံခန့်ခွဲမှုကော်မတီရဲ့အကြီးအကဲလည်းဖြစ်တဲ့ဦးမြတ်တင်အောင်ကပြောပါတယ
် UMFCCI ရဲ့ဘာလို့နိုင်ငံကလည်းဆက်ခံရတာလဲ။အမေရိကန်ဆက်ရှင်တွေကလည်းကိုယ်ဒီလက်စားနေရအောင်ပေါ့ပဲနော်အခုတော့ဟိုဒါဆက်နေလို့ပြန်လိုက်တယ်တဲ့အဲဒီရောင်းနေတဲ့ဟိုနေကြနေနေတဲ့ဆက်ဆံရပါတော့ဒီခုအဲမင်းတို့ကလာလို့တွေ့ရပါတော့
UMCCI ရဲ့လက်ရှိဥက္ကဋ္ဌအဖြစ်ဆောင်ရွက်နေသူဦးဝင်းအောင်ကိုတော့အရင်မြန်မာစစ်အစိုးရကိုငွေကြေးမတီးထောက်ပံ့ပေးသူနောက်စစ်အစိုးရရဲ့ဆောက်လုပ်ရေးလုပ်ငန်းကြီးတွေကိုဆောင်ရွက်ပေးနေသူအဖြစ်2009ခုနှစ်မှာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကသူ့ရဲ့လုပ်ငန်းနှစ်ခုနဲ့အတူဒဏ်ခတ်အရေးယူခဲ့တာဖြစ်ပါတယ်။2008ခုနှစ်ကပြန်နှံ့ထားတဲ့ JET လို့ခေါ်တဲ့ဒဏ်ခတ်ပိတ်ဆို့မှုဥပဒေနောက်သမရရဲ့အမိန့်တို့နဲ့အရေးယူခဲ့တာဖြစ်ပါတယ်။အမေရိကန်တို့တန်ခတ်ပိတ်ဆို့ထားတဲ့တခြားစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုလည်းပိတ်ဆို့မှုကနေဖယ်ရှားပေးဖို့မျှော်လင့်တဲ့အကြောင်းအေအေလုပ်ငန်းစုအကြီးအကဲဦးမြတ်တင်အောင်ကပြောပါတယ
်စီးပွားရေးလုပ်ငန်းကြီးကိုတော့ဖွင့်ပေးလိုက်တော့မြင်ပါတယ်အဲလုပ်နေလို့မြင်ပါတယ်ဘာလို့လဲအခုနေဟောဝေါ်ကိုခဲ့တဲ့တူတူရဲ့ partner ဒီအမေရိကန်နိုင်ငံရဲ့ business လို့ကိုစီးပွားရေးကိစ္စတွေလုပ်ဖို့ပြင်ဆင်ရတာအဲဒီလိုမျိုးတို့ရပါရောက်ပါလို့ကျန်တဲ့ဒီကူဒီကလည်းခေါင်းပါပါဆယ်တော့အဲဒီနေနေနဲ့ချူချီတော့လေသူ့နေနေနဲ့ပတ်စံလေးစစ်ဆက်လုပ်နိုင်နေတယ်လို့သူ့နေနေနဲ့ချူချီမှာပေါ့လေ
ပြည်ထောင်စုမြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအတင်းကျပ်ဥက္ကဋ္ဌဦးဝင်းအောင်နဲ့အတူ2009ခုနှစ်မှာတချိန်နဲ့အေးအေးယူခံခဲ့ရသူကတော့ Max မြန်မာဦးစောစောဖြစ်ပါတယ် အမေရိကန်ရဲ့တန်ခတ်ပိတ်ဆို့ခံထားရစေတခြားထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကတော့ထူးလုပ်ငန်းစုအကြီးအကဲဦးတည်စားတဲ့စတီဗင်လော့တို့ဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကြောင့်အမေရိကန်အစိုးရက2012ခုနှစ်မှာတန်ခတ်ပိတ်ဆို့မှုစီးရင်ကနေမြန်မာစီးပွားရေးလုပ်ငန်းတချို့နဲ့လုပ်ငန်းရှင်တချို့ကိုဖြည့်လျှော့ပေးနေပေမဲ့အရင်စစ်ဆိုးရနဲ့နှီးဆက်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအရင်စစ်အာဏာရှင်ဟောင်းတွေကိုတော့ဆက်ပြီးတော့တန်ခတ်ပိတ်ဆို့ထားစေဖြစ်ပါတယ်ဒီနှစ်ပိုင်းတွေအတွင်းမှာပဲဒုတိယဗိုလ်ချုပ်ကြီးတိန့်ထေးကိုအရေးယူခဲ့တယ်လို့ပဲအရင်ဗိုလ်ချုပ်ကြီးဟောင်းတဦးဖြစ်တဲ့ဦးအောင်တောင်ကိုလည်းတန်ခတ်ပိတ်ဆို့မှုအသစ်ချမှတ်ထားပါတယ်ရှင်
မတင်ကြီးထိုက်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။ဒါနဲ့တစ်ဆက်တည်းမြမပြည်ဖွံ့ဖြိုးရေးအတွက်ကမ္ဘာဘဏ်ကပူးပေါင်းဆောင်ရွက်မှုတရက်ကိုလည်းပြောပြပေးပါဦးမယ်။မြမနိုင်ငံကိုနှစ်ပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ဖြစ်ကမ္ဘာဘဏ်ကနေအမေရိကန်ဒေါ်လာတန်1600အတိုးမဲ့ထုတ်ကြည့်မယ်လို့ဧပြီလ23ရက်နေ့ကကြေညာလိုက်ပါတယ်။သုံးနှစ်အတွင်းတိုင်းပြည်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေတိုးမြင့်လာအောင်မြမအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်အစီအစဉ်ဖြစ်တယ်လို့လည်းကမ္ဘာဘဏ်ကပြောပါတယ်။အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်။
ကမ္ဘာ့ဘဏ်ရဲ့အတိုးမဲ့ချင်းငွေဒေါ်လာတန်1600အစီအစဉ်ဟာ1984ခုနှစ်နောက်ပိုင်းမြန်မာနိုင်ငံအပေါ်ချင်းငွေနဲ့အကူအညီတွေရပ်ဆိုင်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံနဲ့ပထမဦးဆုံးအကြိမ်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ဖြစ်ပါတယ်။ကမ္ဘာ့ဘဏ်အနေနဲ့2012ခုနှစ်မှာမြန်မာနိုင်ငံတည်းစတင်ဝင်ရောက်ခဲ့ပြီးနောက်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့ရည်ရွယ်ချက်နဲ့အခုလိုငွေကြေးထုတ်ချေးမဲ့အစီအစဉ်ကိုအကောင့်ထဲပေါ်လာဖြစ်တယ်လို့လဲကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာပြန်ကြားရေးအရာရှိဦးကျော်စိုးလင်းက VOE ကိုပြောပါတယ
်ဒီမူပေါင်ကတော့ဒီ3နှစ်စာကျွန်တော်တို့ရေးဆွဲထားတာပေါ့နော်3နှစ်စာရေးဆွဲထားတဲ့နေရာမှာဒီကဏ္ဍတွေကတော့အဓိကကဏ္ဍ3ခုပါမယ်ပေါ့ပထမကဏ္ဍကတော့ဒီစီးရင်နွားပါမှုကိုတိုက်ဖြတ်ဖို့ပေါ့စီးရင်နွားပါမှုတိုက်ဖြတ်တယ်ဆိုတဲ့နေရာမှာလဲဒီကြီးလက် data မှာနေတဲ့ဒီစီးရင်နွားပါတဲ့လူတွေရဲ့ဘဝတွေမြန်မာလာအောင်ဆောင်ရွက်ဖို့ပေါ့နော်နောက်ဒုတိယတစ်ခုကကြတော့ဒီညာကြီးကျမကြီးနဲ့ပတ်သက်ပြီးတော့မှကဏ္ဍတွေမှာဒီကူညီဆောင်ရွက်သွားဖို့ပေါ့ဆိုနောက်ဆုံးတစ်ခုကတော့ဒီ public ကဏ္ဍဖွံ့ဖြိုးတိုးတက်ပြီးတော့မှအလုပ်ကိုင်ခွင့်လန်းတွေများလာအောင်ဆိုတဲ့နေရာမှာကူညီဆောင်ရွက်သွားဖို့ဆိုတဲ့အဓိကဒီကဏ္ဍ၃ခုမှာကူညီသွားဖို့ဆိုပြီးဦးစားပေးရေးဆွဲထားတဲ့မူပေါင်းဖြစ်တယ်ပေါ့
အဲ့တော့ကမ္ဘာ့ဘဏ်က2012ခုနှစ်ကတည်းကမြန်မာနိုင်ငံမှာဟိုတရားဝင်ပူးပေါင်းဆောင်ရွက်နေတဲ့ခါကျတော့အခုလက်ရှိမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့ခါမှာရောအားသာချက်အားနည်းချက်တွေဘယ်လိုတွေ့ရပါလဲရှင
်အဓိကကတော့ကျွန်တော်တို့ဒီကမ္ဘာ့ဘဏ်ကဒီမြန်မာနိုင်ငံမှာဆောင်ရွက်တဲ့ခါမှာအရေးကြီးတဲ့အချက်ကတော့ဟိုဘယ်လိုကဏ္ဍတွေဦးစားပေးဆောင်ရွက်သွားမလဲပေါ့နော်အဲ့ဒါတွေကိုဒီကအစိုးရတာဝန်ရှိတဲ့လူတွေနဲ့ရောပုဂ္ဂလိကကဏ္ဍဆိုလည်းဒီရင်းနှီးမြှုပ်နှံမှုနဲ့တူနေတယ်ရောနောက်တစ်ခုကဒီဖွံ့ဖြိုးရေးမိဖက်ဖွဲ့စည်းတခြားဖွဲ့စည်းတွေနဲ့ရောနောက်တစ်ခုကဒီအရေးပဲ့ဖွဲ့စည်းတွေနဲ့ရောကျွန်တော်တို့ကညီနိုင်ဆွေးနွေးမှုတွေဒီအကြံဉာဏ်ရယူတဲ့ consultation တွေအကြိမ်ကြိမ်ပြုလုပ်ပြီးတော့မှဘလိုကဏ္ဍတွေကိုဦးစားပေးပြီးတော့မှဆောင်ရွက်တင်နေဆိုတာကိုအခြေခံပြီးတော့မှဒါကိုရေးဆွဲထားတာဖြစ်ပါတယ
်တစ်ဖက်မှာရောလူထုအခြေပြုဖွဲ့စည်းတွေနဲ့ကောကမ္ဘာ့ဘဏ်ရဲ့ပူးပေါင်းမှုဆောင်ရွက်မှုအခြေအနေရောဘယ်လိုရှိပါလဲရှင
်ပူးပေါင်းကိုကျွန်တော်တို့မရေးခင်မှာဒီမြန်မာနိုင်ငံရဲ့ဒီစီးရင်နွားပါမှုအခြေအနေကိုအလေးလာဆန်းစစ်မှုဆိုရပါတော့เนาะကျွန်တော်တို့ systematic candidate diagnosis ဆိုပြီးတော့မှလုပ်ခဲ့တာရှိပါတယ်လုပ်ခဲ့တဲ့ဒီတနည်းကြော်ကြော်အတွင်းမှာမြန်မာနိုင်ငံဒီအနှံ့ပြားပေါ့အနှံ့ပြားဆိုတာတချို့မြို့ကြီးတွေပေါ့အဓိကကြားတဲ့မြို့ကြီးဥပမာမန္တလေးတို့တောင်ကြီးတို့ဖတ်အံတို့ပသိမ်တို့ညံကုန်လည်းပါတယ်ပေါ့เนาะနောက်နေကြည့်တော့ပါမယ်ဆိုတော့အဲ့ဒီမှာကျွန်တော်တို့ဒီအရပ်ဘက်ဖွဲ့စည်းတွေနဲ့တွေ့ပြီးတော့မှအရပ်ဘက်ဖွဲ့စည်းတွေလည်းပါတယ်နောက်အစိုးရဘက်ကတာဝန်ရှိတဲ့သူတွေလည်းပါတယ်အပြီးတော့မှဒီဒီအောင်စုအဆင့်ဒီလွတ်တော်ကိုယ်စားလှယ်တွေပါတယ်လို့တချို့ဒီမန္တလေးတို့ပသိမ်တို့ဆိုမှဆိုလို့ရှိရင်လည်းဒီ data ဆိုင်ရာပေါ့သူတို့ရဲ့ site data ကြီးလွတ်တော်ကိုယ်စားလှယ်တွေပါဝင်ပြီးတော့မှဒီ consultation ပေါ့ဒီကြံဉာဏ်ရယူတဲ့စည်းဝေးတွေကျွန်တော်တို့အချင်းချင်းလုပ်ခဲ့ပါတယ်လုပ်ပြီးတော့မှကျွန်တော်တို့ဒီမှာဘလို့အရာတွေကိုဦးစားပေးပြီးတော့မှအထည်တင်သွားမလဲဆိုတဲ့ဟာကိုသူတို့တွေနဲ့ညီနိုင်ဆောင်ရွက်ပြီးတော့မှရတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့တအားကြီးရေးထားတာဖြစ်ပါတယ
်ဒီအခု3နှစ်အတွင်းအကောင့်ထဲဖော်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကမ္ဘာ့ဘဏ်ဘက်ကဘယ်လောက်ထိမျှော်လင့်ထားလဲရှင
်ဟုတ်ကဲ့ခင်ဗျာဒီမူပေါင်းက3နှစ်ရေးဟဲ့ဆိုပေမဲ့ကျွန်တော်တို့ဒီလာမယ့်2016မှာပေါ့နော်ဒီအားနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒါနှစ်3နှစ်စာနှစ်တဝက်ပေါ့နော်အဲဒီအစီအစဉ်ရဲ့ဒီကာလအလယ်မှာပြန်ပြီးတော့မှဒီတုံးတက်ဖို့ဆိုပြီးတော့မှဒီ landing လုပ်ဖို့ဆိုတဲ့အပိုင်းတစ်ခုကိုကျွန်တော်ထည့်ထားတာရှိပါတယ်ဆိုတဲ့အခါကျတော့အဲ့ဒီအချိန်မှာကျွန်တော်တို့ဒီ2015လည်းကြော်သွားပြီပေါ့နော်2015ကြော်သွားပြီဆိုတော့နောက်လာမယ်ဒီတော့တက်တန်လည်းဖြစ်နေမယ်အချိန်ဆိုတော့ကျွန်တော်တို့အခုရေးဆွဲထားတဲ့မူပေါင်းလေးနဲ့ပတ်သက်ပြီးတော့မှလက်ရှိတွားနေတဲ့ဒီလုပ်ငန်းတွေပေါ်မှာ အားသာချက်တွေရှိတယ်ဘလို့အားနည်းချက်တွေရှိတယ်ဘလို့ဆက်ပြီးတော့မှသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့မှ view လုပ်ဖို့ landing လုပ်ဖို့ဆိုပြီးတော့မှအစိတ်ပိုင်းတစ်ခုအနေနဲ့ကျွန်တော်ထည့်ထားတာရှိပါတယ်
ဒီစီစဉ်အရ2015ခုနှစ်ကနေ2019ခုနှစ်ထိ3နှစ်အတွင်းလူဦးရေ3သန်းလောက်ရှိတဲ့ကိုဝင်ဆောင်မိခင်နဲ့ကလေးတွေအတွက်ကျန်းမာရေးဝန်ဆောင်မှုတွေနဲ့လူဦးရေ6သန်းအတွက်လျှက်စစ်မီးနဲ့အခြေခံဝန်ဆောင်မှုတွေကိုထောက်ပံ့ပေးမှာဖြစ်တယ်လို့ကမ္ဘာပံရဲ့မနေ့ကထုတ်ပြန်ကြေညာဖော်ပြထားပါတယ်ဒါအပြင်ကမ္ဘာပံရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ IFC ခေါ်နိုင်ငံတကာဗန္နာရေးပူးပေါင်းဆောင်ရွက်မှုအသင်းကနေယင်းနှိမ့်ညံ့မှုအတွက်အမေရိကန်ဒေါ်လာတန်း1000နဲ့နီးပညာအတွက်ဒေါ်လာတန်း20ကိုလည်းအကူအညီပေးမှာဖြစ်ပါတယ်ရှင
်။မတ်အင်ဂျင်နိုင်ပြောပြသွားတာပါရှင်။စီးပွားရေးဆိုင်ရာသတင်းလွှာတွေကိုဒီမှာပဲရန်နာပြီးရှမ်းပြည်ဘက်ကအစိုးရနဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့တို့ကြားကစစ်ရေးအခြေအနေကိုလည်းအလှည့်ပေးပါဦးမယ်။ကိုကန့်ဒေသမှာမနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ဒီကနေ့ငြိမ်သက်နေတဲ့ဆိုပေမဲ့စစ်ရေးအခြေအနေဟာပိုးပြီးတော့တင်းမာလာပွဲရှိနေပါတယ်။ဧပြီလ23ရက်နေ့တိုက်ပွဲအတွင်းမှာတော့အစိုးရတပ်ဖက်ကတုံးဆွဲတဲ့လက်နက်ဟာတာမန်လက်နက်နဲ့မတူဘဲထူးခြားနေတဲ့အတွက်ဓာတုလက်နက်နဲ့ပစ်ခတ်တယ်လို့ကိုကန့်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။ကိုကန့်ဒေသရဲ့နောက်ဆုံးအခြေအနေကို VOA သတင်းတောက်ကိုမိုးစောကအခုလိုတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့နှစ်လကျော်ရှိကြလာတဲ့ကိုကန့်ဒေတာတိုက်ပွဲတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာအတန်ငယ်ညင်တဲ့နေရာကမနေ့ကတော့လောက်ကိုင်မျိုးရဲ့အရှိမြောက်ဖက်ချမ်းမှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေဟာဒီကနေ့မှပြန်လည်ညင်တဲ့နေရလို့မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကပြောပါတယ
်ဒီကနေ့တော့ညင်နေပါတယ်မနေ့ကတော့တော်တော်ကင်းတယ်မလေးရောတုံးနိုင်ကိုယ်ဆက်ဖြစ်တယ်မနဲ့မိုးမလဲနေပြခုနိုင်တော့လက်နဲ့ချင်းနဲ့ဖြစ်ပြီးတော့မှဒီချိတ်မြေပြင်ချိတ်ထိုးပါ
ဒီတိုက်ပွဲတွေအတွင်းအစိုးရတပ်ဖက်ကအသုံးပြုတဲ့လက်နဲ့နဲ့ပတ်သက်ပြီးဦးထွန်းမြတ်လင်းကအခုလိုဆက်ပြောပါတယ
်သူကတာမန်ပုံးနေမှုပြတာကတာမန်ပုံးကကျွဲသွားရင်တော့ဟိုပါပေါ့ဒါမိခိုးပဲထက်တယ်ပေါ့နော်တာမန်မိခိုးခုကလည်းအဲ့လိုမိခိုးဆက်ပြီးတော့တော့အယောင်ကြီးပါလာတဲ့သူ့တွေကြတော့အမိရောင်ဒီလိုကြတော့လည်းအဝါရောင်ဒီလိုကြတော့အပြားရောင်ပြဒီလိုကြတော့အရန်ဖြူအဖြူရောင်ပဲရှိတယ်ပြီးတော့စူးရှာတဲ့ဟိုမွေးကြိုင်တဲ့ဟိုအနက်ကျွန်တော်ရှိပါတယ်အဲ့ဒီအနက်ကိုဖြူမိတဲ့ရဲဘော်ကြီးကျွန်တော်ဖက်ကရဲဘော်ဆိုပြီးအဟုတ်အားလေးအဲ့ဒီကိုပြီးတော့သမင်းသားရဲ့ဆန္ဒပဲကြီးတော့လည်းဆန္ဒပဲဆိုတော့ဒီတိုက်ခိုက်မှုကအာမရှိတော့ဘူးပြောရမှာပေါ့နော်
ဒီလက်နက်နဲ့ပတ်သက်ပြီးကိုကန့်တပ်ဖွဲ့ကဓာတုလက်နက်အဖြစ်ကြေညာချက်ထုတ်ပြန်ပေမဲ့တိကျအတည်ပြုချက်တော့မရပါဘူး။ကိုကန့်တပ်ဖွဲ့အနေနဲ့လဲကျွမ်းကျင်ပညာရှင်တွေနဲ့စစ်ဆေးနိုင်တဲ့အခြေအနေရှိကြောင်းပြောဆိုပါတယ်။ကိုကန့်ဒေသတိုက်ပွဲတွေဟာဒီကနေ့ငြိမ်သက်နေပေမဲ့တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ကိုကန့်တပ်ဖွဲ့ကခန့်မှန်းထားတယ်လို့ကိုကန့်တပ်ဖွဲ့ရဲ့မဟာမိတ်ဖြစ်တဲ့တအန်းခေါ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဖွဲ့ TNLA ရဲ့အထွေထွေတွင်ရင်းမှုတပ်ဖုံးကျော်ကလည်းတိုက်ပွဲတွေပြင်းထန်လာနိုင်ကြောင်းပြောပါတယ်။
ကိုကန့်ဖက်ကတော့တိုက်ပွဲအခြေအနေပြင်းတယ်မနေ့ကတော့သူစစ်ကြောင်းသုံးကြောင်းနဲ့တပ်ပြတ်ထိုးတာစသုံးတော့များတယ်လို့ကျွန်တော်သိရတယ်ဆိုတော့သူ့ဘူကာကွေးဦးချိုးဆွေးနေတဲ့ကိုကန့်ဖက်ကိုလာကြည့်တယ်ပြောတယ်ခုတော့ပြန်သွားပြီဟောမတ်ဆင်အားတွေထပ်ဖြည့်မယ်လို့ကျွန်တော်သိရတယ်ခင်ဗျာဆိုတော့တိုက်ပွဲအခြေအနေတော့လည်းပြန်ပြီးပြင်းလိုက်မယ်သဘောရှိတယ်
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့တရုတ်မြန်မာနယ်စပ်တရုတ်နိုင်ငံနဲ့လာရှိုးမြို့ကိုရောက်ရှိနေတဲ့စစ်ရှောင်ဒုက္ခသည်6000လောက်ဟာလောက်ကင်မြို့ကိုပြန်လာနေပြီးအစိုးရကကယ်ဆယ်ရေးစခန်းဖွင့်လှစ်ပြီးကူညီထောက်ပံ့ထားခဲ့ပါတယ်။ကွန်းလုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဟော်လျှောက်ချန်းကတော့လောက်ကင်မြို့အခြေအနေဟာလုံးဝတည်ငြိမ်မှုမရသေးကြောင်းပြောပါတယ်
။အခုချိန်ကတော့ဘလူးလည်းဘာမှဟိုသူ့ဆောင်ရှိသေးပါဘူး။စစ်ပွဲလုပ်တယ်လေဒီချိန်ကတော့ပြန်လာတယ်။ပြန်လာပြီးတော့မှဒီစီမေးအရပ်လာလက်ပြန်လာတယ်ပြန်လာတော့ဒီစီတိမေးဘူးခင်ဗျာဒီတော့ကအနောက်ချကတဲ့ရည်ဒီမင်းလေးကတက်မဲ့ရက်တည်းနောက်ကဲနဲ့အနောက်မြောက်တဲ့ရည်ကနော်အဲ့ကြလူထွက်လာခုဒီပြန်ရုပ်လေးတက်မရှိတော့နော်အိတ်ချမ်းနေပြီနော်
တရုတ်မြန်မာနယ်စပ်ကိုကန့်ဒေသအတွင်းမှာအခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲမြန်မာစစ်အားနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာမေလအတွင်းမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စီစာချုပ်လက်မှတ်ရေးထိုးဖို့အတွက်ပြင်ဆင်နေပါတယ်။ပြီးခဲ့တဲ့မလကုန်ပိုင်းကတော့အပြစ်ခတ်ရက်စီစာချုပ်နောက်ဆုံးမူကြမ်းကိုနှစ်ဖက်ကိုယ်စားလှယ်တွေဟာနိုင်ငံတော်သမ္မတရှေ့မောက်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့အာရှအာဖရိကထိပ်သီးညီလာခံအတွင်းမှာတရုတ်သမ္မတရှီကျင်းဖင်နဲ့နိုင်ငံတော်သမ္မတဦးသိန်းစိန်တို့တွေ့ဆုံစဉ်မှာတော့မြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့ငင်းချမ်းရေးဆွေးနွေးပွဲတွေကနေတဆင့်ပြဿနာကိုဖြေရှင်းဖို့ကြိုးစားနေတာကိုတရုတ်နိုင်ငံကထောက်ခံကြောင်းနဲ့တူတက်မှုအစ်စ်တွေကိုမြင်ရဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံသမ္မတကပြောဆိုခဲ့ပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2392382555ကိုခေါ်ဆိုနိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အခုတခါတော့သောတာရှင်တွေကိုစနေနေ့ညတိုက်ရိုက်လေးလိုက်မှဆွနွေးကြမယ်အကြောင်းအရာကိုလည်းပြောပြပေးရင်ဖိတ်ခေါ်ပြစေအောင်ရှင်
ရရှိမှာခင်အခုလာမယ့်ရှေ့သတင်းပတ်ထဲမှာတော့မလေးရှားနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲကိုစတင်ကျင်းပမှာဖြစ်ပါတယ်အာဆီယံလူမှုအတိုင်းအဝန်တည်ဆောက်ရေးဆိုတဲ့အာဆီယံနိုင်ငံတွေအကြားပြည်သူချင်းဆက်ဆံရေးကိုပါမြင့်တင်မှုရည်ရွယ်ထားချက်ဟာဘလောက်ထိလက်တွေ့ကျသလဲဘလို့အခြေအနေတွေကိုကြော်ဖြတ်ရအောင်လဲဆိုတာကိုတော့ဒီလာမယ့်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပအဝင်ဆွေးနွေးမေးမြန်းလို့ရတဲ့တို့ရရှင်တွေအနေနဲ့ VOA မြန်မာဘက်ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ဆွေးနွေးလိုတာမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ်သောတာရှင်တွေကိုကြိုဆိုပါတယ်။
ဖူယီကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုစနေနဲ့အင်္ဂါ၂ရက်တပတ်ကို၂ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ကျွန်မတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာတော့ Asia 7 ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာအမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။အခုတောက်ကြနေညနေဘက် VOA အစီအစဉ်တွေပြီးဆုံးပါတော့မယ်ရှင်ဒီကနေ့ညနေဘက်အစီအစဉ်အဆုံးမတက်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်ဥရောပကိုရွှေ့ပြောင်းဝင်ရောက်လာသူတွေနဲ့ပတ်သက်ပြီး EU ဥရောပသမ္မတရဲ့ကင်တွဲဖြည့်ရှင်းမှုပေါ်မှာဝေဖန်မှုတွေကြုံတွေ့ခဲ့ပြီးတဲ့နောက်မှာနေတဲ့ပင်လယ်တဲ့ကိုဖြတ်ပြီးရွှေ့ပြောင်းဝင်ရောက်လာသူတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာသုံးဆွဲမဲ့ရန်ပုံငွေကိုသုံးဆတိုးပြီးလှုပ်ဆောင်သွားမယ်လို့လောက်ရကိုကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကနေကြိုဆိုလိုက်ပါတယ်။ပင်လယ်ပြင်တွင်ဒုက္ခသည်တွေတည်ဆုံနေရတဲ့ကိစ္စကိုအကာအကွယ်ပေးသွားဖို့နဲ့ကယ်တင်နိုင်ခဲ့တဲ့ဒုက္ခသည်တွေကိုတည်ဝင်အသိမှတ်ပြုဖို့အကာအကွယ်ပေးသွားဖို့လည်းတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့လက်နက်ကြီးတွေကိုယူကရိန်းနယ်စပ်မှာလာပြီးချထားတာဟာအခုဆိုရင်အတော့ကိုခိုင်မာဖြစ်နေပြီလို့နေတိုးအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ဒီထက်မှာလက်နက်ကြီးတစ်ထောင်ကျော်ပါဝင်တယ်လို့အစစ်မြစ်နည်းပညာသုံးလက်နက်တွေတင့်ကားတွေနဲ့အမြောက်တွေလည်းပါဝင်ပါတယ်။ရုရှားနိုင်ငံဟာယူကရိန်းရှေ့ဘက်ခြမ်းကခွဲထွက်ရေးတပုံတွေကိုစစ်လက်နက်တွေထောက်ပံ့နေတယ်လို့အစစ်မြစ်တင်တန်းတွေလည်းပေးနေတယ်လို့နေတိုးအဖွဲ့အကြီးအကဲကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဆက်ဆွဲပြောကြားလိုက်တာဖြစ်ပါတယ်။အာရှအာဖရိကနိုင်ငံတွေကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုကျော်လွှားနိုင်မှုအတွက်ဘန်တောင်းစိတ်တက်ကိုဆက်ပြီးထားရှိဖို့လိုအပ်ကြောင်းမြန်မာသမ္မတဦးသိန်းစိန်ကဒီကနေ့ပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစုဝေးရောက်ရှိနေကြတဲ့အာရှအာဖရိကနိုင်ငံ100လောက်ကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေဟာဘန်တောင်းအခြေခံမှုဆက်ချက်ချမှတ်နိုင်တဲ့အာရှအာဖရိကထိပ်သီးညီလာခံ260ပြည့်အခမ်းအနားတက်ရောက်လာတာဖြစ်ပြီးဒီခမ်းအနားမှာသမ္မတဦးသိန်းစိန်ကမင်ကွန်းပြောကြားခဲ့တာပါ။အမေရိကန်နိုင်ငံရဲ့အကြီးဆုံးပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Ford Foundation နဲ့အိန္ဒိယအစိုးရရဲ့ခွင့်ပြုမိန့်မပါဘဲအိန္ဒိယ NGO အဖွဲ့အစည်းတွေကိုငွေကြေးထောက်ပံ့ခွင့်မရှိဘူးလို့အိန္ဒိယအစိုးရကဒီကနေ့ပြောကြားလိုက်ပါတယ်
။တောက်ကြနေညနေပဲနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Glenn Von Calio ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။VOA ကနေမြန်မာဘာသာစီစဉ်တွေကိုတစ်နှစ်6ကြိမ်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA မြန်မာဘက်ရဲ့ internet ဆက်မျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။
This program has come to you from the Voice of America, Washington.